ဒီမြန်မာနိုင်ငံရေးခေါင်းဆောင်တွေရဲ့ထိပ်သီးစည်းဝေးပွဲအခြေအနေနဲ့ပတ်သက်လို့ကျမတို့ရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြမှာပါရှင်
အမျိုးသားနိုင်ငံရေးမှာအရေးပါတဲ့အစုအဖွဲ့၅စုကခေါင်းဆောင်၁၄ဦးရဲ့ဆွေးနွေးပွဲကိုဒီကနေ့မနေ့ပိုင်းနေပြည်တော်သမ္မတအိမ်တော်မှာဆွေးနွေးခဲ့ကြတာပါဒီဆွေးနွေးပွဲဟာနိုင်ငံရေးအင်အားစုပြီးတော့အစိုးရနဲ့စစ်တပ်အကြားညှိယူရမယ့်ကိစ္စတွေကိုအမြင့်ချင်းဖလှယ်ဆွေးနွေးတဲ့တွဲဆုံပွဲဖြစ်တာကြောင့်ရလပိုင်းထွက်ပေါ်လာတယ်ဆိုတာထက်အမြင်သဘောထားတွေကိုပဲအသာပေးဆွေးနွေးခဲ့ကြတာတွေ့ရတယ်လို့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအင်အားစုပါတီရဲ့ဥက္ကဋ္ဌဦးကမောင်ဆွေကပြောပါတယ်နှစ်ထောင်ရှစ်ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့တက်ရောက်လာတဲ့နိုင်ငံရေးပါတီကခေါင်းဆောင်တွေကအခြေခံဥပဒေပြင်ဆင်ရေးကိုလှုပ်ဖို့တိုက်တွန်းခဲ့တာကိုတွေ့ရတယ်လို့လည်းသူကပြောပါတယ
်ကျန်ဥပဒေကတော့ပြင်ဖို့ပြင်ရမယ်ကျွန်တော်တို့ကဒီမိုကရေစီကျန်ဥပဒေကိုပြင်အောင်ရအောင်ပြင်ပြီးမှသာလေဒီမိုကရေစီသူ့ဖွဲ့စည်းပုံရအောင်သွားနိုင်မှာဖြစ်တယ်တော့ကျန်ဥပဒေပြင်ဖို့လိုပါတယ်ဒါကတော့တော့ပြောရအောင်ရှုပ်ပုဂ္ဂိုလ်တွေလည်းပဲကျန်ဥတွေကိုဘူးစီမံကတော့အစ်စ်ကြီးလို့မရဘူးပြင်ရမယ်ဥတွေပေါင်းနေရပြင်ရမယ်ကောင်းဆန်းဖြစ်ကြရလဲပဲဟုတ်တယ်အင်္ဂဒီကြီးအတွက်ကျန်ဥတွေကိုတော်တော်လေးရတယ်ပြင်ဖို့သူလည်းသူသားလည်းဆိုတာပြောသွားတယ်အဲ့လောက်ပဲလေတော့ပဲကျန်ဥတွေပေါ်မှာတော့ပဲရှိတယ
်သမ္မတပြောခွင့်ရှိသူဦးရထွက်ကတော့ဒီကနေ့ဆွေးနွေးပွဲကနေနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့အပါအဝင်တိုင်းပြည်မှာအရေးပါတဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စကိုလည်းအသာပေးဆွေးနွေးနိုင်ခဲ့တယ်လို့သူကပြောပါတယ်
ဒီမှာတော့ကျွန်တော်ကဒီသဘောတူညီချက်နဲ့ကျွန်တော်မူလေအားလုံးသဘောတူကြတာပေါ့ဗျာအဓိကအားလုံးကဒီမှာသဘောတူပြီးတော့မှပြောခဲ့ကိစ္စတွေကတော့ဥမာကျွန်တော်ကနိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနည်းနဲ့ပဲဖြေရှင်းဖို့နောက်တစ်ခါဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဥပဒေနဲ့ညီလွတ်တော်ထဲမှာပဲဆောင်ရွက်ကြဖို့နောက်တစ်ခါယုံကြည်မှုတည်ဆောက်ရေးဒါအရေးကြီးလို့အောင်မြင်လို့ဖို့တော့ဒီကရဆေးကြီးကိုအမြဲဆုံးလက်မထိုးနိုင်အောင်လုပ်ကြဖို့တော့ရွေးကောက်ဖို့လွတ်လပ်ပြီးတရားကျတဲ့အောင်လုပ်ဖို့အဲဒီလိုကိစ္စတွေကိုကျွန်တော်တို့အားလုံးသဘောတူပြီးမှတော်တော်ပဲပုံပုံနဲ့ဆွေးနွေးခဲ့ကြပါပဲ
အစိုးရကလာကဒေါအောင်ဆန်းစုကြည်တောင်းဆိုထားတဲ့၄ပွင့်ဆိုင်ဆွေးနွေးပွဲကိုခွင့်မပြုဘဲအခြားကောင်းဆောင်တွေပါပါဝင်တဲ့ဆွေးနွေးပွဲဖန်တီးလာတဲ့ပုံမှာဝေဖန်မှုတချို့ရှိခဲ့တာနဲ့ပတ်သက်ပြီးတော့ဥယျထုတ်ကအခုလိုပယ်ချခဲ့ပါတယ
်အတိအမဲ့မှန်းဆပြောကြားချက်တွေကိုကျွန်တော်တို့လုံးဝပယ်ချပါတယ်တကယ်တော့ဒေါအောင်ဆန်းစုကြည်ကလေပွင့်တိုင်တွေ့ကြပါလေလို့ပြောနေကိုကကျွန်တော်တို့ကအကြောင်းပြနေပြီဖြစ်ပါတယ်ဓမ္မတိကတော့လေးယောက်တည်းမကဘူးအမျိုးသားနိုင်ငံရေးအင်အားစုတွေအားလုံးပါနိုင်ဖို့လိုတယ်လို့ပြောခဲ့တယ်ပြီးရင်ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေကိစ္စသွေးသွေးမယ်ဆိုရင်လွတ်တော်ထဲမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့လေ့လာနေတဲ့ကော်မတီလည်းရှိသေးတယ်သူတို့ပြီးအောင်စောင့်နေတယ်လို့ကျွန်တော်ပြောခဲ့တယ်အဲ့ဒီတိုင်းပဲအခုအဲ့ဒီကော်မတီကလုပ်ငန်းပြီးသွားပြီးတော့မှသူ့ရဲ့အစီအခံစာကိုတင်လိုက်ပြီတခါကလည်းကျွန်တော်ဒီနေ့ပုံဆောင်မှုကလည်းတော်တော်လေးခီရောက်လာပြီးဖြစ်တဲ့ကြောင့်မို့ဒီဆွေးနွေးပွဲကိုကျင်းပတာပါ။အာဥပမာကြီးတဲ့တို့ပေါ့လေကျွန်တော်တို့ရည်ရွယ်ပြီးတော့လုပ်တာမဟုတ်ပါဘူ
း။ဒီနေ့တွေ့ဆုံပွဲမှာတော့အစိုးရအသစ်တက်လာပြီးတဲ့နောက်ပိုင်းတခါမှတွေ့ဆုံခဲ့ပူးခြင်းမရှိတဲ့တမတော်ကော်ဝေးဦးစီးဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းနဲ့အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်တို့ရဲ့ဆက်ဆံရေးဟာအတော်လေးပြည်လဲတဲ့မြင်ကွင်းမျိုးတွေကိုဒီကနေ့ဆွေးနွေးပွဲမှာမြင်တွေ့ခဲ့ရတယ်လို့လည်းတွေ့ဆုံပွဲမှာကိုရိုင်းတွားရောက်သတင်းယူခဲ့တဲ့7 minute သတင်းစာရဲ့သတင်းတော်ချုပ်ကိုအောင်သူရကပြောပါတယ
်။အရင်ဆုံးတော့ဒီဆွေးနွေးပွဲကိုရွေးဝေးမြောင်းလာတယ်တခြားပြည်ဆိုဝင်တော့အရင်ဆုံးရောက်လာတော့ပြီးတော့သမရကလမ်းလျှောက်ပြီးလာတော့နော်လာပြီးတဲ့ချိန်မှာအခြားကောင်းဆောင်တွေဒီလိုပဲလာကြလာကြတယ်လာကြပြီနဲ့ဒေါ်ဆန်းစုကြည်လာတဲ့အခါမှာသမရကဒေါ်ဆန်းစုကြည်ကတော့မျက်နှာတော့လည်းခက်တီနေရတဲ့လာတယ်လာပြီးလက်ဆွဲနှုတ်ဆက်ပြီးတော့သမရကြီးကသူ့ကိုတော့တခြားလူတွေကိုတော့သူကဟိုအဆောင်ထဲရအောင်လိုက်မပို့ပြီးတော့ဆန်းစုကြည်တော့သူဆောင်ထဲရအောင်လိုက်ပို့တာတွေ့ရတယ်ပေါ့နော်နောက်တချုံနဲ့သူနဲ့လက်ဆွဲနှုတ်ဆက်ကြတယ်နောက်ဒီချုံနဲ့အဲတော်ရမ်းစုကြည်နဲ့လက်ဆွဲနှုတ်ဆက်ကြရင်းမျိုးရှင်လေးတွေ့ရတယ်ပေါ့နော်အဲ့ဒါလေးတွေတော့တော်လေးထူကြတယ်လို့ယူဆရတာပေါ့သူကတော့ဒီတက်မော်ကဝေစီယုတ်တော်ရမ်းစုကြည်ကဒီနေ့သူတိတ်ပြီးတော့ trading မပြောဘဲနဲ့တက်မော်နဲ့သူနဲ့ကြားမှာအမြင်မတူတာတွေရှိတယ်ရှိပေမဲ့လည်းသူတက်မော်ဖြစ်ပါတယ်ဆိုတာသူပြောလိုက်တယ်ပေါ့နော်ပြောလိုက်တာဟိုဒါတချို့နဲ့ဒီချုပ်ကတော့တော်လေးသဘောကျသွားပါဝင်ရတယ်။ကျသွားပါဝင်ရပြီ။ဒီအင်းသမရလူဆွေးနေတဲ့ဒီမူဝါဆောင်ကနေအမင်းစားတဲ့နေရာကိုတချို့နဲ့တို့တူသွားကြတယ်။နောက်စကားပြောကြကြီးကြမောကြပါလား။အာအဲ့ဒါလေးတွေးရတယ်
။အခုဆွေးနေပွဲမတိုင်ခင်အမေရိကန်သမ္မတအိုဘားမားဟာကျသပရင်းနေ့ကမြန်မာသမ္မတဦးသိန်းစိန်နဲ့တိုက်ခိုက်ခေါင်းဆောင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်တို့ကိုတူဦးချင်းထံတိကျခွဲပြီးတော့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့တယ်လို့လည်းဝါရှင်တန်သမ္မတအင်ဖြူတော်ကပြောဆိုထားပါတယ်ခင်ဗျ။